ိုင်းနိုင်ငံတမိုင်းနိုင်ငံရေးစည်းဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရှိဖို့လိုအပ်တယ်လို့တိုင်းပြည်ရဲ့နေရာတစ်ခုခုမှာမငြိမ်းအေးရင်တိုင်းပြည်လုံးအတွက်စိုးရိုးတက်ရောက်မှုရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်။ဒါပြင်ငြိမ်းချမ်းရေးရဖို့အားလုံးဝိုင်းစင်စားပြီးစုပေါင်းအင်အားနဲ့လှုပ်ဆောင်ကြမှသာအောင်မြင်နိုင်လိမ့်မယ်လို့လည်းတောင်ဆန်းစုကြည်ကပြောပါတယ်။မြောင်းမြောင်းမြို့မှာဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံပြည်သူများစကားဝိုင်းနဲ့အဲ့ဒီအပေါ်မှာတုံ့တက်ချက်တွေကိုကိုစောဝင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကဒီအဝရီတန်းမြောင်းမြမြို့ဒေသခံနေနဲ့တွေ့ဆုံပြီးငင်းငယ်ရဲ့အတွက်စကားဝိုင်းတစ်ခုကျင်းပခဲ့တာပါ။တချင်ကအယာဝရီတန်းအတွင်းမှာလက်နက်ကန်ပဋိပက္ခတွေရှိခဲ့ပြီးမှအခုအချိန်မှာငင်းငယ်မှုရှိတဲ့ဒေသဖြစ်နေတာကြောင့်မြောင်းမြမြို့ဟာငင်းငယ်ရဲ့အတွက်အရေးပါတဲ့မြို့ဖြစ်တယ်လို့ယူဆပြီးဒီစကားဝိုင်းပြုလုပ်ဖို့ရွေးချယ်ခဲ့တာလို့ဒေါအောင်ဆန်းစုကြည်ကအခမ်းအနားအစမှာပြောပါတယ်။မိခင်ဖြစ်သူဒေါက်ခင်ကြည်ရဲ့ဇာတိမည်လည်းဖြစ်တဲ့ဒီမြောင်းမြမြို့ကိုလာရတဲ့အကြောင်းရင်းတစ်ခုရှိတာမှာမြောင်းမြတရားကိုကြည်ဖို့နဲ့ငင်းငယ်ရဲ့ဆွေးနွေးပွဲကိစ္စကိုပြောဖို့အတွက်လာရောက်ချင်းဖြစ်တောင်းလဲတောင်းဆန်းစုကြည်ကပြောပါတယ်နိုင်ငံတနိုင်ငံဖုံပြိုးတိုးတက်ဖို့အတွက်ငင်းချမ်းရေးရဲ့အရေးပါမှုနဲ့ပတ်သက်လို့တောင်းဆန်းစုကြည်ကဒီစကားဝိုင်းရဲ့အဖွင့်မင်းငွန်းထဲမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်နိုင်ငံတနိုင်ငံဖုံပြိုးတိုးတက်ဖို့ဆိုရင်ရေရှိဖုံပြိုးတိုးတက်ဖို့ဆိုတာမငင်းချမ်းလို့မရဘူးတခဏလိုရတယ်ဒါပေမဲ့ဒီနိုင်ငံမှာငင်းချမ်းရေးမရှိလို့ရှိလို့ရှိရင်ဖုံပြိုးတိုးတက်မှုတွေဟာဆက်လက်ပြီးတော့အောင်မြင်နိုင်မှာမဟုတ်ဘူးကြည်စမ်းခံနေမှာမှာမဟုတ်ဘူးဖွံ့ဖြိုးတိုးတက်မှုမရှိဘဲနဲ့လည်းငင်းကြရေးကိုချိန်သိမ့်ထားလို့မရဘူးတခါတည်းငင်းကြရေးပျက်စီးရတဲ့အကြောင်းရင်းဟာပြည်သူလူထုရဲ့ဆင်းရဲမွဲတေမှုကြောင့်ဒီစီးပွားရေးနဲ့ပတ်သက်လို့ဒုက္ခတွေကြောင့်ဒီဟာတွေကိုပြည်သူတွေကမချိန်ရလို့မခံနိုင်လို့ငင်းကြရေးပျက်စီးရတယ်လည်းရှိတယ်ဆိုတော့ငင်းကြရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာဘယ်လိုမှမခွဲနိုင်တဲ့ကိစ္စတစ်ခုပဲ
ကျန်းပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အားလုံးကဝိုင်းပြီးငင်းကြရေးရရှိအောင်လှုပ်ဆောင်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ
်ကိုယ့်ရဲ့နိုင်ငံတနိုင်ငံမှာမငိမ့်တနေရာမှာမငိမ့်အေးဘူးဆိုလို့ရှိရင်ဒီတိုင်းပြည်လုံးအတွက်ဒီဟာဟာအကျိုးတရားမှရှိတာဆိုးကျိုးတရားမှရှိတာပေါ့နော်ဒါကြောင့်မလို့ငင်းကြရေးရဖို့ဒီတိုင်းပြည်လုံးအတွက်ငင်းကြရေးရဖို့ဆိုတာအင်တာမှာအရေးကြီးပါတယ်အဲကျွန်တော်တို့ဒီလိုဆွေးနွေးပွဲရင်လုပ်တဲ့အခါကြလို့ရှိရင်အဲကျွန်တော်ကနေပြောကျွန်တော်တို့နိုင်ငံဟာမဖြစ်လို့ငင်းကြရင်မရသေးလဲဆိုတော့တယောက်ချင်းတယောက်ချင်းကနင်းနင်းနဲ့စဉ်းစားကြည့်တယ်။နောက်ငင်းကြရင်ရအောင်ဘယ်လိုလုပ်ရမလဲ။တဏှာနဲ့တဏှာမတူဘူး။ပြဿနာတစ်ခုနဲ့တစ်ခုမတူဘူး။လူတယောက်ချင်းတယောက်ချင်းမှမတူတာ။လူတယောက်ချင်းမတူဘူး။တယောက်ချင်းမတူဘူးဆိုတော့ဒီပုဂ္ဂိုလ်တယောက်ချင်းတယောက်ချင်းကိုငင်းကြရင်ဖြစ်စဉ်နဲ့မှပါဝင်လာအောင်လို့ဆွဲဆောင်ရတာ၊စီရင်ရတာဆိုတာလေ။ပုံစံကတယောက်နဲ့တယောက်တူနိုင်တာမဟုတ်ဘူး။ဒါကြောင့်ကျွန်တော်တို့အားလုံးဝိုင်းစဉ်းစားပြီးတော့စုပေါင်းအင်အားနဲ့လုံးမအောင်မြင်တယ်လို့ကျမတို့ယူကြည
့်တယ်။ငယ်ငယ်လေးလောက်တုံ့တက်သူဥမမောင်ဆိုးကတော့အရင်မန္တလေးမှာကျင်းပခဲ့တဲ့ဇကားဝိုင်းမှာငင်းချမ်းရေးအပေါ်လူငယ်တွေကစိတ်ဝင်စားမှုမရှိတာကိုတွေ့ကြရတာကြောင့်ဒီကနေ့ဇကားဝိုင်းမှာငင်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အများပြည်သူအားလုံးကစိတ်ဝင်စားပြီးပါဝင်လာရေးအတွက်ရည်ရွယ်ပြုလုပ်တာလို့ယူဆကြောင်းပြောပါတယ်
။အဓိကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သူကတော့လူတိုင်းလူတိုင်းအနေနဲ့တက်တက်ကြောက်ကြောက်ပါဝင်စီခြင်းတွေဆိုတဲ့ဟာကိုဖော်ပြတာပဲဗျ။
တော်ဆန်းစုကြည်ညွန်မန်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နိုင်အောင်ကူညီဆောင်ရွက်ပေးနိုင်တဲ့လက်ထောက်ကောင်းတွေလိုတယ်လို့လည်းဥမ္မောင်မောင်ဆိုးကပြောပါတယ်။နိုင်ငံရေးလှစ်လာသူနောက်တစ်ဦးဖြစ်တဲ့ဦးစီတူအောင်မြင့်ကလည်းအစိုးရကလက်ရှိဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြပေးနိုင်မယ်ဆိုရင်ပိုပြီးထိရောက်မှုရှိနိုင်မယ်လို့ယူဆကြောင်းပြောပါတယ်
။ဒီစကားဝိုင်းကိုတစ်ခုလေးအားနည်းချက်တော့မြင်တယ်။အဲ့ဒါဘာလဲဆိုတော့အခွင့်အမာဖြစ်ဖြစ်အဲသူမဟုတ်လဲတော်ဆန်းစုကြည်မဟုတ်လဲတယောက်တစ်ယောက်ကနေပြီးတော့မှလက်ရှိဒါအစိုးရကဆောင်ရွက်နေတဲ့ဒီငြိမ်းချမ်းလုပ်ငန်းစဉ်ရဲ့တိုးတက်စစ်ထုံးမှုတွေဘုံဘုံဟိုအခက်ခဲတွေဘာဖြစ်ဖြစ်ပေါ့နော်ကြီးလူစုကိုပါဝင်စေခြင်းလေဆိုရင်ကြီးလူစုကလည်းဟိုအချက်လက်တချို့အကြောင်းအရာတချို့တွေကိုသိထားမှသူကအဆင်ပြေပါလိမ့်ကျိုးဆွေးရမလုပ်နေလဲပြောကြပါလိမ့်ဖြစ်နေတယ်ငြိမ်းချမ်းရဲ့စစ်ထုံးတိုးတက်မှုကဘယ်လိုဖြစ်နေသလဲအဲဒါတွေကိုလည်းလေးဟိုရပါပေါ့နော်10မိနစ်15မိနစ်ဖြစ်စီပြောဆိုရှင်းပြတာမျိုးလုပ်ဖြစ်နေလို့ထင်တယ်ဒါပေမဲ့အဲ့ဒါမပါတဲ့ခါကျတော့တော်သွားပြီးတော့စကားဝိုင်းရည်ရွယ်လို့ပဲဖြစ်တော့ဟိုအားလုံးကျတော့ရှိနေတယ်လို့တော့မြင်တာပေါ့
ဒီကနေ့ကျင်းပတဲ့စကားဝိုင်းမှာတော်အောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးသူ၈ဦးရှိတာမှာအကြောင်းအရာအစုံကိုဆွေးနွေးတော့ခဲ့ကြတာပါမြန်မာနိုင်ငံရဲ့ပညာရေးမှာအားနိုင်ချက်ရှိတာတွေအထူးသဖြင့်အင်္ဂလိပ်စာပိုင်းမှာမြန်မာအကြောင်းသားတွေအားနိုင်ချက်ရှိနေတာကိုတော်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါပြင်ကျမ်းမာရေးစီးပွားရေးစတဲ့ကဏ္ဍစုံကိုလည်းဆွေးနွေးတော့ခဲ့ကြပါတယ်ဒါဟာတော်အောင်ဆန်းစုကြည်ရဲ့၅ချိန်မြောက်လူငယ်စကားဝိုင်းဖြစ်ပါတယ်အစောပိုင်းကနေပြည်တော်ကယားပြည်နယ်လွန်ကော်မြို့၊ရှမ်းပြည်နယ်ပင်လုံမြို့၊မန္တလေးတိုင်းအတွင်းကဝန်တင်မြို့တို့မှာကျင်းပခဲ့ပြီးအခုအေယာဝတီတိုင်းမြောင်းမြမြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ။